ဟမတ်စ်ထိတ်တန်းကောင်းဆောင်တယောက်ကသူတို့အဖွဲ့အနေနဲ့ဂါဇာကမ်းမြောင်ဒေသအပြစ်ခတ်ရက်စဲရေးအတွက်အစ္စရေးတို့ချမှတ်ထားတဲ့သတ်မှတ်ချက်တွေကိုလက်မခံဘူးလို့ပြောလိုက်ပါတယ်။မနေ့ကခထားမြို့မှာကျင်းပတဲ့အရေးပေါ်ထိပ်သီးအစည်းအဝေးပွဲတစ်ခုမှာအဝေးရောက်ဟမတ်စ်ကောင်းဆောင်တဦးကအီဂျစ်ဆိုးရွားကကြားနေပြီးတော့ကမကထပြုတ်ပေးတဲ့အပြစ်ခတ်ရက်စဲရေးကိုလက်မခံခင်အစ္စရေးတို့အနေနဲ့ဂါဇာကမ်းမြောင်ဒေသရဲ့နေဆက်တွေကိုပြန်ဖွင့်ပေးရမှာဖြစ်တယ်လို့အာရက်ကောင်းဆောင်တွေကိုပြောခဲ့ပါတယ်။အဲ့ဒီထိပ်သီးအစည်းအဝေးပွဲပြီးနောက်မကြာခင်မှာပဲအစ္စရေးအရာရှိတွေကအစ္စရေးလုံချုံရေးအဖွဲ့ကအီဂျစ်တို့ကမကထပေးထားပြုလုပ်ပေးထားတဲ့အပြစ်ခတ်ရက်စဲရေးအစီအစဉ်ကိုလက်ခံသင့်မခံသင့်နဲ့ပတ်သက်ပြီးဒီကနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။မနေ့ကဂါဇာမှာအစ္စရေးတို့ရဲ့လေကြောင်းနဲ့ဆက်လက်တိုက်ခိုက်ခဲ့သလိုဟမတ်စ်တို့ကလည်းအစ္စရေးဘက်ကိုရော့ကက်အမြောက်တွေနဲ့ထပ်ပြီးပစ်ခဲ့ပါတယ်။တစ်ဆက်တည်းမှာပဲအမေရိကန်အစိုးရကဂါဇာကိုလက်နက်မောင်းခိုသွင်းယူတဲ့ကိစ္စနဲ့ပတ်သက်ပြီးအစ္စရေးကိုကူညီဖို့သဘောတူညီလိုက်ပါတယ်။မနေ့ကဝါရှင်တန် DC မြို့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်နဲ့အစ္စရေးနိုင်ငံခြားရေးဝန်ကြီးဇစ်ပီလစ်နီတို့ကဒီသဘောတူညီမှုကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အမေရိကန်ကနီးပညာပိုင်းနဲ့ထောက်လန်းရေးကိစ္စတွေမှာကူညီမှာဖြစ်ပေမဲ့အမေရိကန်စစ်တပ်တွေကတော့အစ္စရေးကိုပို့မှာမဟုတ်ပါဘူး။ဒီသဘောတူညီမှုဟာအီဂျစ်တို့ကမကထပြုလုပ်ထားတဲ့အပြစ်ခတ်ရက်စဲရေးကိုအထောက်အကူပြုဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်ရှင်။